အစ္စရေးနဲ့ဂါဇာနယ်စပ်တလျှောက်၅နှစ်အတွင်းအသေးအပြောက်အများဆုံးတိုက်ခိုက်မှုတွေမှာဂါဇာကဟမတ်ပြစ်မှတ်တွေကိုအပြင်းအထန်ဆက်ပြီးတိုက်ခိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကစစ်တပ်ကိုညွှန်ကြားထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကဆလိုဒုံးချီတွေနဲ့ပြစ်ခတ်မှုနဲ့လေကြောင်းကနေတုံ့ပြန်တိုက်ခိုက်မှုတွေအတွင်းအနည်းဆုံးပါလက်စတိုင်း20သေဆုံးခဲ့ရပြီဖြစ်ပါတယ်။သေးဆုံးသူတွေထဲမှာ14လအရွယ်ကလေးငယ်နဲ့အတော်ဖြစ်သူတို့လည်းပါဝင်ပြီးဟမတ်စ်တို့ကအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လို့ပြောဆိုပြီးအစ္စရေးထောက်လှမ်းရေးဘက်ကတော့ပါလက်စတိုင်းတွေရဲ့ဒုံးကျည်မှားပြစ်မိပြီးသေဆုံးလာလို့ပြောပါတယ်။ဒီပြောဆိုချက်တွေအပေါ်မှာတီးခြားအတည်ပြုချက်တော့မရှိပါဘူး။အစ္စရေးလေးဦးသေဆုံးပြီးဒါဆိုရင် 2014 ခုနှစ်နောက်ပိုင်းနယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေအတွင်းအစ္စရေးနိုင်ငံတွင်ပထမဆုံးအကြိမ်အရက်သားသေဆုံးမှုဖြစ်ပါတယ်။အမျိုးသားတို့တဦးကတော့သူ့အိမ်ကိုဒုံးကျည်ထိတာကြောင့်တေဆုံးခဲ့တာဖြစ်ပြီးနောက်တဦးကတော့အလုယုံပေါ်မှာဘုံးထိပြီးတော့တေဆုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကဆလို့ပါလက်စတိုင်းစစ်သွေးချော့တွေဘက်ကအစ္စရေးဘက်ကိုဒုံးကျည်အစင်ပေါင်း600ကျော်ပစ်ခတ်ခဲ့ပါတယ်။အစ္စလာမ်ရဲ့ဂျီဟတ်အဖွဲ့ကဒုံးကျည်တွေနဲ့ပစ်ခတ်တာဖြစ်ပေမဲ့ဂါဇာကိုထိန်းချုပ်တဲ့ဟမတ်စ်တွေမှာတာဝန်ရှိတယ်လို့အစ္စရေးဘက်ကပြောပါတယ်။ဂါဇာတဲကဟမတ်စ်ပြစ်မှတ်ပေါင်း260ကျော်ကိုလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်ရှင်။